ကချင်လူမျိုးရေးအဖွဲ့ KIO နဲ့ညီညာရေးဆွေးနွေးစဉ်ကာလမှာသူတို့အဖွဲ့နဲ့ဆက်သွယ်တယ်ဆိုပြီးတော့ပုံမှန်18မတရားအသင်းနဲ့ဆက်သွယ်မှုဥပဒေအရဖမ်းဆီးထားတဲ့သူတွေကိုလွှတ်ပေးသင့်ပြီဖြစ်တယ်လို့ကချင်ပြည်နယ်ကလူအခွင့်အရေးရှိနေတူကပြောဆိုလိုက်ပါတယ်မြန်မာနိုင်ငံကနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ကတာဝန်ရှိသူကတော့မတရားအသင်းနဲ့ဆက်သွယ်မှုကြောင့်ဖမ်းဆီးခံထားရသူတွေလွတ်မြောက်ရေးနဲ့နှင်းပန်းနှိပ်စက်တာတွေရပ်တန့်ရေးဆွေးနွေးဆောင်ရွက်မှာဖြစ်ကြောင်းနဲ့ဒီအတွက်လွှတ်တော်နဲ့အစိုးရမှပါတာဝန်ရှိကြောင်းပြောဆိုလိုက်ပါတယ်ဒီသတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတော့ကိုမိုးစော်ကတင်ပြပေးထားပါတယ်ရှင်
ဟုတ်ကဲ့ကချင်ပြည်နယ်အတွင်းမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ဆက်သွယ်မှုဓမ္မမဟုတ်ဆက်သွယ်တယ်လို့စွပ်စွဲခံရတာတွေကြောင့်ဖမ်းဆီးခံရသူဟာအနည်းဆုံး50ကျော်လောက်ရှိနေတာဖြစ်ပါတယ်ဒီလိုဖမ်းခံရသူတွေထဲမှာကချင်ပြည်နယ်မြစ်ကြီးနားမြို့ဂျမိုင်းကောင်းဒုက္ခသည်စခန်းကနေဖမ်းဆီးခံထားရတဲ့ဦးလက်ထော်ဘရန်ရှောင်းလည်းအပါအဝင်ဖြစ်ပါတယ်သူ့ကို2012ခုနှစ်ဇူလိုင်လကဖောက်ခွဲမှုနဲ့မတင်ကြပြီးဖမ်းဆီးခဲ့ရတာအခုအခါမှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18တဲ့တရားစွဲဆိုခံနေရပါတယ်ဒီလ9ရက်နေ့ကတော့သူ့မှုနဲ့ပတ်သက်ပြီးအဓိကတည်တည်တူကိုခေါ်ယူဖို့ရှောက်ထားရမှာမြစ်ကြီးနားမြို့နယ်တရားရုံးကပယ်ချပါတယ်ဒီလိုပယ်ချလိုက်တဲ့နောက်မှာတော့ဦးလက်ထော်ဘရန်ရှောင်းရဲ့ရှေ့နေဦးမာခါကကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့ညီညာရေးဆွေးနွေးနေစဉ်မှာမတရားသိမ်းတဲ့ဆက်သွယ်မှုပုံမှန်18တဲ့တရားစွဲခံရသူတွေကိုလွှတ်ပေးသင့်ပြီဖြစ်ကြောင်းအခုလိုပြောဆိုပါတယ်
ကိုဒီဖန်စီတဲ့အပေါ်မှာမတရားတင်ဆက်သွယ်နေတဲ့ဒီ KI နဲ့ဆက်သွယ်တဲ့ဆီဖန်စီတဲ့လူတွေတော်တော်များနေတာပေါ့နော်အဲ့ဒီထဲမှာအများစုကတော့ကျွန်တော်တို့ဒီတာမန်ပြည်သူတွေလည်းအများကြီးပါဝင်နေတာတွေ့ရတာပေါ့တချို့ကတော့ KI နဲ့အမှန်တကယ်ဆက်သွယ်တဲ့လူတွေရှိတာပေါ့ဘာပဲဖြစ်ဖြစ်ပေါ့နော်ဒီဟာကိုကျွန်တော်ဒီငင်းချမ်းရဲ့အခုဆွေးနွေးရေးကိစ္စတွေအများကြီးလှုပ်ဆောင်နေတဲ့အပေါ်မှာဒီလူခွင့်ရေးကိစ္စရှိတော့အရာပေါ့နောက်ပြီးမှငင်းချမ်းရဲ့ရှိတော့အရာကိုကျွန်တော်ဘုံတပြင်းမှာ KI နဲ့ဆက်သွယ်တဲ့ဆွေးနွေးဖန်စီတာလူတွေကိုအခုသာနိုင်ငံတော်တမတအနေဖြင့်နိုင်ငံရဲ့ကျင်းသားအနေဖြင့်တမပြင်းလူငင်းချမ်းတာခွင့်ပေးဖို့လိုအပ်တယ်လို့ကျွန်တော်အနေနဲ့
ဥမာခါကကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းအတွင်းမှာဒီပုံမှန်နဲ့ဖန်စီခံထားရသူ100လောက်ရှိမယ်လို့ခန့်မှန်းပြီးဒီလိုဖန်စီခံရသူတွေကိုညှဉ်းပန်းနှိပ်စက်တာတွေလည်းရှိနေတယ်လို့ပြောဆိုပါတယ်နိုင်ငံရေးကျင်းသားများကူညီစောင့်ရှောက်ရေးအဖွဲ့ AAPP ကတွဲဖက်အတွေ့အမှုဥပိုကြီးကဒီလိုဖမ်းဆီးခံရသူတွေလွတ်မြောက်ဖို့ဆိုရင်လွတ်တော်နဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ပြောဆိုပါတယ်
ကျွန်တော်တို့ဒီမှာလည်းဒီကချင်ပြည်နယ်ထဲမှာအဖမ်းခံရထားရတဲ့လူစီးရင်တွေရှိပါတယ်ကျွန်တော်တို့ဒီမှာ50ကျော်လောက်ရှိနေပါတယ်ဒါအပြည့်စုံမဟုတ်သေးပါဘူးဒီလူတွေကိုလည်းကျွန်တော်တို့ကနိုင်ငံရေးကြီးဝဲချက်နဲ့နိုင်ငံရေးလှုပ်ရှားမှုတွေကြောင့်အဖမ်းခံရတယ်ဒါကြောင့်မို့နိုင်ငံရေးကျင်းသားအဖြစ်နဲ့ကျွန်တော်အသိမပြုပဲနောက်ပြီးတော့ဒီလူတွေအမြန်လွတ်ဖို့ကိုဆွေးနွေးနေတာတွေတော့ရှိပါတယ်နောက်တစ်ခုဆိုတာကဒီလူတွေကတချို့တွေကတော့ဟိုစွတ်စွဲပြီးအဆန်းကြတာမျိုးတွေလည်းဖြစ်နေတယ်လို့ကျွန်တော်တို့တွေ့နေရတယ်နောက်စစ်ကြောရေးစစ်ကြောနေတဲ့မှာနှိပ်စက်ညှိမှန်းခံရတာတွေလည်းရှိပါတယ်ဒါကကျွန်တော်တို့လုံးဝစဉ်းကြီးကံသိတဲ့ကိစ္စလည်းမဟုတ်ပါဘူးဆိုတော့ဒီနှိပ်စက်ညှိမှန်းမှုတွေပွားပြဖို့မတရားသဖြင့်ဖမ်းတာတွေပွားပြဖို့ဆိုတော့ကျွန်တော်တို့ဆက်ပြီးစူးစမ်းရပါပါအဲ့ဒီလိုစူးစမ်းတဲ့အခါမှာကျွန်တော်တို့လွှတ်တော်မှလည်းတာဝန်ရှိပါတယ်အစိုးရမှလည်းတာဝန်ရှိပါတယ်
ဒီလိုမတရားဖမ်းဆီးတာညှဉ်းပန်းနှိပ်စက်တာတွေပွားပြောက်ဖို့အတွက်ဆိုရင်တည်ဆဲဥပဒေတွေကိုအသက်သွင်းဖို့လိုအပ်ကြောင်းလည်းဥပိုကြီးကသုံးသပ်ပါတယ်
။တည်ဆဲဥပဒေမှာညီလူတူတယောက်ကိုမှနှိပ်စက်ညှဉ်းပန်းခြင်းမပြုရ၊နှိပ်စက်ညှဉ်းပန်းခြင်းပြုတယ်ဆိုလို့ချင်းအဲ့ဒီလူကိုဟိုတည်ဆဲဥပဒေရအရေးယူရပါမယ်။ထောင်နဲ့၃နှစ်၅နှစ်၇နှစ်အစရှိတဲ့ပြင်ဟိုစစ်တမ်းကြီးချမှတ်လို့ရပါမယ်။အဲ့ဒီတည်ဆဲဥပဒေကိုအသက်သွင်းဖို့အတွက်စူးစမ်းဖို့လိုပါတယ်။ဆိုတော့ဒါကဒီတည်ဆဲမှာဥပဒေစိုးမိုးမှုရှိနေခြင်းနဲ့ဆိုလို့ချင်းဒီဥပဒေကိုကျွန်တော်တို့ဒီလိုမဆိုလိုက်နာပဲဒါစစ်သားဖြစ်နေပါစေဒါမှမဟုတ်ရှင်လေဒီရဲပဲဖြစ်နေပါစေဒေသဆိုင်ရာအာဏာပိုင်တွေပဲဖြစ်ပါစေဒါမျိုးတွေကိုကျွန်တော်တို့ကအရေးယူနိုင်တဲ့အဆင့်မျိုးတွေကိုကျွန်တော်တို့တိဆောက်ရပါလိမ့်မယ်ဒါမှမဟုတ်တရားဥပဒေစိုးမိုးရေးဖြစ်လာမယ်အဲ့တော့မှဒီမတရားဖမ်းနေဆိုတဲ့ကိစ္စတွေပျောက်လာမှာပ
ါဥပဒေပညာရှင်တချို့ကတော့မတရားသိမ်းဥပဒေပုံမှန်18ဟာအင်္ဂလိပ်ကိုလိုနီအစိုးရလက်ထက်ကပြဋ္ဌာန်းထားတဲ့ဥပဒေဖြစ်ပြီးလွတ်လပ်တဲ့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာနဲ့မအပ်ဆက်ကြောင်းဝေဖန်တာတွေရှိသလိုအမျိုးသားပြန်လည်တင်ပြရေးအတွက်ဆိုရင်ဒီလိုမတရားသိမ်းကြေညာထားတဲ့အဖွဲ့အစည်းတွေကိုလည်းပယ်ဖြတ်ပေးဖို့လိုအပ်ကြောင်းသုံးသပ်တာတွေရှိနေပါတယ်